မကွေးတိုင်းဒေသကြီးစောမြို့နယ်ထဲမှာတော့တကြံအကြမ်းလေးဖြစ်တဲ့ဒီနေ့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်နေပြီးတော့စစ်ကောင်စီကရဟရင်နဲ့ပစ်ခတ်တဲ့အထီကိုတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးပုန်းခိုနေကြပါတယ်။နေနေမိရှုခံထားတဲ့ပေါ့မြို့နယ်တောင်ပိုင်းမှာလည်းစေဝါအကူအညီတွေလိုအပ်နေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုတော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မကွေးတိုင်းဒေသကြီးစောမြို့နယ်6မိုင်လောက်ပဲဝေးတဲ့ကြက်ခတ်ဖူလေပေါက်တော်ကျွော်ရီနီမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြောင့်ဤဒီလ13ရက်နေ့ကတည်းကတိုက်ပွဲတွေဖြစ်နေတာပါ။ဒီကနေ့ဤဒီလ14ရက်တကြံအကြမ်းမနေ့ပိုင်းမှာတိုက်ပွဲပြင်းထန်နေတဲ့ကြက်ခတ်ဖူလေပေါက်တော်ကျွော်ရီနီကိုစစ်ကောင်စီကရဟန်းရင်တွေနဲ့လေကြောင်းကနေတိုက်ခတ်တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စောဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်။
တိုက်ပွဲကပြင်းထန်နေတာပြင်းထန်ပြီးမှဒီမနေ့ကဒီဖူလေမြောက်ခင်ကျွန်တော်တို့ကဒီရန်သူစစ်ကောင်ကိုကျွန်တော်တို့တားဆီးလို့ဒီခုလိုရော်လေးဝင်သွားတဲ့အချိန်မှာကျွန်တော်တို့မောင်းဝန်ပိတ်ဆို့ထားရပြပိတ်ဆို့ထားပြီးတော့တို့ဒီမနေ့6နာရီကစပြီး20ပြန်လည်းပြစ်ခတ်ကြရပြဟိုကတော့နင်းကြီးနေနေနဲ့ပြန်ပြစ်တယ်အလိုလိုဖြစ်နေကြတာပြဟုတ်ကဲ့အဓိကတော့တိုက်ပွဲလေးပြင်းထန်တာလည်းပါတယ်အဓိကတော့ဒီတို့ပိတ်ဆို့ခံရတယ်ပြပိတ်ဆို့ခံရတယ်ဘယ်မှမထမောင်းမရှိတော့ဘူးပေါ့ကျွန်တော်တို့ပိတ်ပြီးတော့မှတို့ရော်ဝဲကာဘလူကြီးဟိုပြစ်တယ်ပေါ့ကျတော့ခါကြတော့ကျွန်တော်တို့ကဆက်ဆံရနေပြီကျော်ပိတ်ထားလိုက်တယ်ပြေရောပိတ်ထားတယ်မှအဲဒီဝင်စည်းဖို့လို့တော့ပြီးသူတို့ဆက်ဆောင်ဆောင်လို့ဝင်စည်းဖို့လို့တော့ပြီးကျွန်တော်တို့ဝင်စည်းတဲ့အချိန်မှာလေကောင်းပြက်ကူလာပြီးမှနိုင်ဝဲလောက်ပြက်ခတ်သွားတယ်ပြီး MI35 နဲ့စစ်တပ်နဲ့ပြက်တယ်နောက်တော့ဒီဟိုရော့ကက်တွေနဲ့ MI35 မှာတက်ဆင်လာတဲ့ရော့ကက်တွေနဲ့ထုတ်တယ်ပြီ
းဘိုက်ပွဲကြောင့်ကြက်ခတ်ဖူလေပေါက်တော်ကျွော်တွေကထောင်နဲ့ကြီးတဲ့ကျွော်သားတွေဒေးလူရတိမ်းဆောင်နေကြရပါတယ်ဒီတော့ကနေပြက်ခတ်တဲ့အတွက်ကျော်သားတွေဘေးလူရထွက်ပြေးနေကြရတဲ့အခြေအနေကိုဒေသခံတူကလည်းအခုလိုပြောပါတယ
်။လာကတော့တစည်းပဲလာပါတယ်။ဟိုကပြစ်ထားတော့၅ကြိမ်၆ကြိမ်၆ကြိမ်လောက်ပြစ်ပါတယ်။ပြစ်ထားတော့တော်တော်ကြီးကိုပြစ်ပါတယ်ညာ။ပြစ်တဲ့နေရာတော့ဗျာအခုကျွန်တော်တို့ရွာဒီဘုံတော်ကြီးကျောင်းကလည်းပြစ်ပါတယ်။အခုစေကိဆောင်ကြီးရှိနေတယ်အခုတောစာထဲကိုလည်းပြစ်ပါတယ်။အခုတိုင်းမှာရွာထဲတွေကိုလည်းပြစ်ပါတယ်။အခုကျွန်တော်ရွာတောင်ဘက်ကတောင်ပေါက်တော့ဘက်ကဒီဖုန်ကြီးကျောင်းဝင်းနဲ့ဟိုလည်းလက်နေကြီးကြီးကြီးကြပါတယ်တခတ်ပေါက်တော့ဖူလေအဲ့ဒီရွာကြီးအဖုန်ကြီးနေရပါတယ်အဲအခုကြီးနေရတာဆိုတော့အခုလောလောဆယ်လူကြီး1500အထက်မှာရှိပါတယ်ကြီးတယ်တော့တောင်လေးပဲကြီးနေရတာကျွန်တော်တို့မှဆိုရေးကူးတဲ့ရာတိရဖြစ်ပြန်အိယာဝတမရှိဟိုဟိုကမတရားဒုက္ခရောက်ပါတယ်အခုပြောသလိုဒီစီးဆောင်နေဆိုရင်အိအဝတာလည်းမရှိတော့တောင်းနေဆိုတော့ဆောက်ခန့်နေရသည်ဆိုတော့ရည်ရည်လည်းမရှိတဲ့တနာရည်မျိုးဖြစ်နေပါရဲ့ခု
စောမျိုးနဲ့ကလေးပေါ့မျိုးနဲ့တောင်ပိုင်းမှာလည်းအပိဓာခွန်ရည်ကလေးကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဖြစ်နေပြီးကြီးဝ9ရွာထဲမှာကနေမျိုးကိုစစ်ကောင်စီကမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေပေါ့မျိုးနဲ့တောင်ပိုင်းကိုနေနေရှင်းနေခဲ့ကြတဆူကြီးရွာကိုအပိဓာစင်ညာနေကလက်နက်ကြီးတွေနဲ့ပစ်ခတ်လို့တဆူကြီးရွာသားရှိဦးလက်နက်ကြီးထိမှန်တည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပေါင်းမြို့နယ်တောင်ပိုင်းနဲ့စောမြို့မှာဒီကြောင်ကနေတိုက်ခတ်ပြီးတိုက်ပွဲတွေဖြစ်တာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။လက်ရှိမှာဒေသခံတွေကကြီးရွာတွေကိုစွန့်ခွာပြီးဘေးလွတ်ရာဒိန်းရှောင်နေရတယ်လို့စေဝါအကူအညီတွေလိုအပ်နေတယ်လို့ဒေသခံတို့ကပြောပါတယ်။
ကျုပ်တို့ကတော့ဒီအင်းလိုင်းနဲ့ဒီလိုအားရနေဒီအားသေးတော့ဘုကုမရှိတော့လားအားနေတဲ့အကလေးတွေပေါ့ခုက1 1 short လေ1 1 short တော့ဒီကလေးတွေပြည့်ရတော့ဒီအပူမိဒီမှာသူကသွေးငုတ်တာတော့အဲ့လိုမျိုးဟာကြီးဖြစ်နေတာကျုပ်တို့ဘွားကြည့်ဦးလေးကမျက်တိမုံတဲ့လူလေးကတော့အားသေးတွေကလိုအပ်တော့လားအားနေတဲ့ဘွားကြည့်ဦးခုကြည့်ဦးလေးကအမျိုးသမီးတွေနဲ့ရောအမျိုးသားတွေရောပေါ့အမျိုးသမီးဒီကသူတို့မိန်းကလေးတွေကဝါဝဆာတွေနဲ့တိုက်ကြတာတွေပေါ့
ပေါင်းမျိုးနယ်နဲ့စောမျိုးနယ်တွေကိုတခြားမျိုးနယ်တွေကနေစေဝါအစားတောင်းတဲ့အဝတ်တွေတည်ဆောင်တာကိုစစ်ကောင်စီကတင်းကျပ်စစ်ဆေးနေပြီးခွင့်ပြုချက်အကန့်အသတ်နဲ့သာတည်ယူခွင့်ပေးတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။